တရုတ်မြန်မာနယ်စပ်ခိတ်ကိုအခုလာမယ့်ဇန်နဝါရီလ၈ရက်နေ့မှာပြန်ပြီးတော့ဖွင့်ပေးမယ်လို့ကြေညာထားတဲ့တရုတ်နိုင်ငံကသူ့နိုင်ငံကိုလာမယ့်နိုင်ငံသားတွေအတွက်ကိုဗစ်ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံတွေမှာကိုဗစ် -19 ကူးစက်မှုတွေကပိုပြီးတော့မှတိုးမြလာနေတဲ့သတင်းတွေကြောင့်မြန်မာပါဝင်အိန္ဒိယနိုင်ငံတွေမှာယောဂါကာကွယ်နိုင်မှုအဆင်သင့်ဖြစ်နေပြီလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုသားညူဦးတင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံပါဝင်တရုတ်ယူနန်ပြည်နယ်နဲ့ထိစပ်နေတဲ့နိုင်ငံတွေရဲ့နေဆက်ကိတ္တကူဇန်နဝါရီလ၈ရက်နေ့မှာပြန်ဖွင့်ပြီးမယ်လို့ယူနန်ပြည်နယ်နောက်တရုတ်နိုင်ငံကြီးဌာနသူ့ကြေညာချက်တီးထုတ်ပြန်ထားပါတယ်။၃နှစ်လောက်ရပ်တန့်နေတဲ့နေဆက်ကုန်သွယ်ရေးကိုပြန်ဆနိုင်ဖို့ကုန်သွယ်ရေးကညှိနှိုင်းနေကြပြီမယ်။တဖက်မှာလည်းတရုတ်နိုင်ငံရဲ့ဆိုးဝါးတဲ့ကိုဗစ်ကူးစက်မှုတွေကြောင့်နေဆက်ကိတ်တွေဘလို့ဖြစ်လာမလဲဆိုပြီးတော့ကုန်သွယ်ရေးမှန်းရခက်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နေဆက်ကုန်သွယ်ရေးကမြန်မာတာဝန်ရှိသူတွေကတော့မြန်မာဘက်ကဖွင့်မယ်မဖွင့်ဘူးဆိုတာကိုဒီနေ့အထိအကြောင်းမပြန်သေးပါဘူး။ဒီအခြေအနေကိုစောင့်ကြည့်နေတဲ့အကြောင်းမူဆယ်တတိယဝန်ကောင်စီတိုင်ဒုတိယဥက္ကဋ္ဌဆန်းခင်မောင်ကဗီဒီယိုကိုပြောပါတယ်
။ဒီဥက္ကဋ္ဌကတော့ဒေတာပဲ။သူကတော့ဖွင့်မယ်လို့ပြော။ဒါနဲ့ခိတ်ပေါ်နေနိုင်ငံနဲ့ခိတ်ပေါက်ပြီးတာပါလေ။နိုင်ငံလုံးနဲ့ဆက်ဆိုင်တယ်ကတ္တပုံရယ်နေရမှာအမေစီအနေကြီးဆောင်ကြည့်ရအဲ့ရတာစကားနဲ့ဆိုရင်သူစုစကားဖြစ်တဲ့ယောဂအနေနဲ့အားပြင်းနေသေးတယ်ဒီပဲတော့အားပြောက်သွားပြီဒါနဲ့အချိန်ကာလတချို့အားလုံးကိုစူးစားသွားမှာဒီကတော့အားလုံးပြွင့်သွားပြီဆိုတော့အားလုံးစင်ပြေသွားမယ
်မြန်မာနိုင်ငံနဲ့ထိစပ်နေတဲ့ယူနန်ပြည်နယ်ရှူလီမြို့မှာလည်းတမျိုးလုံးကြီးပါကိုဗစ်ယောဂကူးစက်နေတယ်ဆိုပြီးတော့မူဆယ်မြို့ကကုန်တွေကပြောကြပါတယ်ဒီနှုန်းအတိုင်းကူးစက်နေရဆိုရင်တော့ကုန်သွယ်ရေးကိတ်ကိုပြန်ဖွင့်တာထက်မဖွင့်တာကပိုပြီးတော့ကောင်းတဲ့အကြောင်းကုန်သွယ်ရေးကပြောပါတယ်။တရုတ်နိုင်ငံဘက်ကမြန်မာတာဝန်ရှိသူတွေရဲ့သဘောထားကိုမေးမြန်းထားပြီးမယ်။မြန်မာဘက်ကတော့ဗဟုအစင်းရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်ဖို့တရုတ်ဘက်ကိုကြောင်းပြန်ထားပါတယ်။မူဆယ်ကုန်သွယ်အသင်းရဲ့တာဝန်ရှိသူတူကခုလိုပြောပြပါတယ်။ကျေးဇူးတင
်တော့ကျွန်တော်ကဖွင့်ပေးမယ်ဆိုတာကတော့လေစာအားလားအစ်မမပြီးပါဘူးဆိုတာကြောင်းပြန်ထားတယ်ဒီ။ဒါကြောင့်ခုမေးမှရှိတဲ့မြန်မာတာရုံးရဲ့အဆက်ကြွယ်ပြီးတော့ပဲဖွင့်ဖို့ကိစ္စဆောင်ရွက်ပါတယ်။အဲ့တော့အဆက်ကကျွန်တော်တို့ကတမကိစ္စနဲ့ဆောင်ရွက်ပြီးလို့ရှိရင်ကျွန်တော်တို့ဘုံဆိုးရနေပြီးတော့ဖွင့်တယ်အဖွင့်လို့ဆိုတာကျွန်တော်တို့ကြောင်းကြားလိုက်မယ်လေ။ဒါပေမဲ့တအားဖွင့်တယ်လို့ဒီလိုတွေမှာဆန္ဒပြတဲ့လူတွေကိုပြည်နာနဲ့ကိုယ့်ကိုယ်တောက်ပေးတဲ့လူတွေအများကြီးရှူပါရုံနဲ့ဆောက်လို့ရတယ်ကကတ်ဆိုင်ကကတ်ဆိုင်ကကတ်ဆိုင်ကလား။အဲ့ငါပြောရတာဆောက်ရင်အခြေအနေကိုဖွင့်နိုင်တယ်
။ပြည်ဝင်ခီးစဉ်တွေအတွက်ကိုဗစ်ကန့်သတ်ချက်တွေကိုလည်းတရုတ်နိုင်ငံကဖြေလျှော့လိုက်ပါတယ်။28နှစ်အတွင်းကိုဗစ်စစ်ဆေးထားတဲ့အထောက်အထားတစ်ခုပဲစစ်ဆေးတော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်နှစ်တကူနီးလာတဲ့အချိန်မှာတရုတ်နိုင်ငံအဝမ်းမှာကိုဗစ်ရောဂါပိုကူးစက်မှုတွေသေဆုံးမှုတွေကများပြားလာနေပါတယ်။တရုတ်နေဆက်ကိတ်တွေဖွင့်လာတဲ့အတူပဲရောဂါကူးစက်မှုတွေအတွက်မြန်မာနိုင်ငံဘက်မှာလည်းစိုးရိမ်မှုတွေကရှိနေတာပါ။ကျန်းမာရေးပညာရှင်တူကတော့မြန်မာနိုင်ငံအတွက်ရခင်ကိုဗစ်တတိယလှိုင်းလောက်စိုးရိမ်စရာမရှိပေမဲ့အခြေခံရောဂါကာကွယ်ရေးစီကောင်းတွေကိုတော့ဆက်ပြီးတော့လိုက်နာတင်တယ်လို့သူကပြောပါတယ်။
အဲ့ဒီပါတော့ဘူးဆွဲပြီးပေါ့အဲ့လိုဘူးဆွဲတက်တက်ကြီးခုကနပါလာတဲ့မှာတော့ဒီကတာရှိတာတော့ဒီလိုပြီးတော့ဆက်တော့ပေါ်လာဦးမယ်ပေါ့နော်။ဆက်တော့ပေါ်လာလို့ကျင်တော့လေကိုလိုကတော့ဦးရင်းကြပြီးမှမှတော့ဘယ်နိုင်ငံမှာဆိုလို့ရှိရင်တော့ဘလူးလိုမျိုးပဲကျင်ခဲ့တယ်လို့ရှိနေဘူး။ကာကွယ်ဆေးကလည်းတော်တော်များများလည်းကာကွယ်ဆေးတွေကလည်းဖိုးထားကြတယ်ပေါ့နော်။ကိုထားတွေပါလေအကုန်လုံးဆက်ပြီးသားဆိုတော့လေဒီတိုင်းဟိုတောင်းလို့တော့လောက်တော့ဒီကိုင်းလိုက်တော့ပြန်ဖြစ်တော့လို့ဆိုတော့ပြန်နေတယ်
မြန်မာလာအိုကမ္ဘောဒီးယားဟောင်ကောင်နီပေါ်စတဲ့နိုင်ငံတွေနဲ့နေဆက်ဖြည့်လျှော့မှုတွေကိုတရုတ်နိုင်ငံဘက်ကစတင်လုပ်ဆောင်ပြီးမယ်။နီပေါ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကတော့တရုတ်ဘက်ကကူးစက်မှုတွေကိုစိုးရိမ်နေတဲ့အကြောင်းထုတ်ဖော်ပြောထားပါရယ်။ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကတော့ကူဗစ်စီးကောင်းတွေကိုခြားနိုင်ငံရဲ့ပုံစံအတိုင်းထတ်တူကြလိုက်လုံမှာမဟုတ်ဘူးလို့ပြောပါရယ်။သူ့အနေနဲ့တရုတ်ပြည်မကြီးကပိုပြီးတော့အန္တရာယ်များတဲ့ကိုရိုနာမျိုးကွဲတွေအတွက်စိုးရိမ်နေတဲ့အကြောင်းလဲဖလမ်မီပို့စ်သတင်းစာမှာရေးသားဖော်ပြထားပါရယ်။မြန်မာနိုင်ငံဘက်ကတော့နေဆက်ကုန်သွယ်ရေးနဲ့တရုတ်ရဲ့ကိုဗစ်ကူးစက်မှုဒီနှစ်ခုကြာမှာဘလို့အစီအမံတွေနဲ့ဆက်ပြီးတော့လုပ်မလဲဆိုတာကိုစောင့်ကြည့်ရအောင်မယ်လို့နေဆက်စီးပွားရေးကိုမိခိုနေသူတွေကပြောနေကြပါတယ်ခင်ဗျာ။